ီးရခက်ကျက်ခက်ပြက်ကြီးပါ။ကုန်စည်နှုန်းတွေစစရရတက်စီးပွားရေးတွေကျဆင်းကမ္ဘာဘဏ်ကတော့မြန်မာစီးပွားရေးဘလောက်ကျသွားလဲမခံမနိုင်တော့ဘူးတဲ့။နိုင်ငံကြီးနေမြုံနယ်မှုတွေပြန်ထွက်ကုန်တာကိုဒါပေမဲ့လုပ်ငန်းအမှန်တမ်းအခြေအနေမကောင်းဘူးလို့တော့မထင်ပါနဲ့။နိုင်ငံကြီးနေမြုံနယ်မှုအစ်တွေတောင်ထပ်ဝင်လာနေပါတယ်။အဲ့ဒါကတော့ multi level marketing နဲ့အပေါင်းပါတွေပါပဲ။ multi level marketing ဆိုတာမြန်မာပြည်နဲ့မစိမ့်ပါဘူး။လူတိုင်းလူလူနဲ့ရင်းနှီးကြပါတယ်။အရင်အစိုးရလက်ထက်ကပိတ်ပင်ခဲ့လို့မိကုံကြပြီလားတော့မပြောတတ်ပါဘူးအချို့ကလည်း network marketing လို့ခေါ်ကြတာပေါ့လေစင်ပွားနီးပေါ့အဓိကတော့လူဆွဲရတာပါပဲလူဆွဲပြီးဈေးရောင်းတာသူတို့စီမှာငွေများများနဲ့ဈေးဝယ်လိုက်တာနဲ့မကြခင်တတိဖြစ်တော့မယ်ဆိုပြီးလိန်တော့တာပဲသူတို့စီကပစ္စည်းတစ်ခုဝယ်ပြီးရင်နောက်ထပ်လူ2ယောက်ထပ်ဆွဲအဲ့ဒါဆိုကော်မရှင်ပြန်ရမယ်ဘာတွေရောင်းလဲဆိုတော့ဈေးတွေလှကုန်တွေဖန်စီတွေရေတံဘူးတွေပေါ့လေသူတို့ဟာအခြားကုန်စည်တွေမျိုးစိုင်းနေမှာတင်မရအောင်ဈေးခွက်တယ်လို့ဖြန့်ဘူးဘာလို့မဖြန့်လဲဆိုတော့မတန်မရာပစ္စည်းတွေကိုဈေးကြီးကြီးနဲ့ဘယ်သူမှမဝယ်ဘူးလေအခြားပစ္စည်းတွေနဲ့ရှင်ရှုံးမအောင်အဲ့တော့သူတို့လူချင်းချင်းပဲလက်သိထိုးရောင်းရတာဒါလေးဝယ်လိုက်ခင်ဗျားမန်မာဖြစ်မယ်နောက်ထပ်2ယောက်ထက်ရှာလာခင်ဗျားကော်မရှင်ရမယ်ခင်ဗျားရှာလာတဲ့2ယောက်ကလည်းနောက်ထပ်4ယောက်ထက်ရှာရင်ခင်ဗျားလည်းကော်မရှင်ထက်ရအောင်မယ်နောက်ထပ်4ယောက်ကလည်းနောက်ထပ်6ယောက်ထက်ရှာအောင်မယ်အဲ့လိုစင်ပွားသွားတာပေါ့လေအဲ့လိုနဲ့လူတွေကိုပစ္စည်းဝယ်အောင်လို့မန်မာဝင်ခိုင်းသူတို့ပြောနေကြစကားရှိတယ်စစချင်း10သိန်းပဲရင်းလိုက်မကြခင်တစ်လ30,000လောက်ဝင်ငွေရမယ်တစ်နှစ်လောက်ဆိုတစ်လောက်300,000လောက်ဝင်မယ်ဆိုပြီးဆွဲတာပေါ့လေပြီးရင်ပြောသေးတယ်ဒီလုပ်ငန်းကပရဟိတလုပ်ငန်းမှာအချင်းချင်းကူညီနေတာနောက်ဆိုတစ်ကဘာလုံးမှန်မာဖြစ်တော့မှာအဲ့ခါတစ်ကဘာလုံးချမ်းသာပြီအဲ့ဆိုဘာမှမလုပ်ဘဲထိုင်စားနေုံပဲတစ်ကဘာလုံးအလုပ်မလုပ်ဘဲထိုင်စားနိုင်မယ်နီးဆိုရရမဟုတ်တော့ဘူးပြီးရင်ဒီလုပ်ငန်းကို Bigate ကပဲလုပ်သလိုလို Inomax ကပဲလုပ်သလိုလို ਨੇလူတိုင်းကလောဘရှိတာပဲလေဒီတော့အချို့ကလည်းသူတို့ဆွဲတဲ့စကားကိုယုံမိပါသွားတော့ခံပြီးတော့ပဲအစာပိုင်းတော့ဘယ်စဉ်းစားပြီးမလဲလောဘနဲ့ဆိုတော့လေလုံနေနေမှာဒီလုပ်ငန်းကအနုနီးနဲ့လိန်နေမှရိပ်မိလာတာအဲ့ချိန်ကိုကပါအခြားလူတွေကိုပါလိန်မိနေပြီမတက်နိုင်တော့ဘူးဆက်လိန်ရတော့တာပဲသူတို့ပြောတဲ့တစ်လ30,000လို့ဘာလို့ကဘယ်တော့မှဖြစ်မလာဘူးနောက်ထပ်လူတွေထက်ဆွဲနေတာအချိန်ကုန်သွားတယ်ဆွဲပါများတော့ကိုယ့်ပတ်ဝန်းကျင်ကလူတွေကလည်းကိုယ့်ကိုရှောင်လာတယ်မိတ်ဆွေတငယ်ချင်းတွေကလည်းအပေါင်းအသင်းမလုပ်တော့ဘူးအဲ့တော့ကော်မရှင်လေးနှစ်ပဲ6ပြရအောင်မန်မာတူတွေဖန်ပြီးကိုပစံနဲ့ကိုပစ္စည်းတွေထပ်ဝဲပစံတွေထပ်ကုန်ကိုလက်ထဲမှာဈေးတွေပစ္စည်းတွေကပိုင်းပြီနေရောမတန်တဆဈေးတွေနဲ့ဆိုတော့သူများကိုပြန်ရောင်းလို့လည်းမရကြာတော့ဟိုတက်ကုန်ရောနောက်ပြီးအဲ့လုပ်ငန်းတွေကပြောတယ်သူတို့ဈေးကိုတုံးလို့ရှင်ဟိုကင်စာပျောက်တယ်မပျောက်တဲ့ယောဂါတွေပါပျောက်တယ်ကိုပေးပျောက်တယ်ဆိုပြီးလှုပ်ကြသေးတာသူတို့တွေကအဲ့လိုယောဂါသမားတွေအတွင်းအရန်ပြောတာပဲပြောပြီးဈေးလိုက်ရောင်းတာလူတွေကလည်းမပျောက်တဲ့ယောဂါကိုပျောက်စေတဲ့ဈေးလာရောင်းတော့ဟုတ်တော်ရှိမဟုတ်တော်ရှိမျောလင်းချက်နဲ့ဝယ်တော့တာပေါ့အဲ့လိုရောင်းလို့တင်အားမရသေးဘူးသူတို့ကပါမှန်မှဝင်ခိုင်းလိုက်သေးတာအဲ့တော့ယောဂါသမားကသေးသာသွားတယ်ယောဂါကမပျောက်အိမ်မှာဈေးတွေထုတ်လိုက်ကြီးချမ်းပစံတွေလည်းတောက်တောက်လည်းကုန်တာပေါ့လေကဘာကတော့ကုလို့မပျောက်တဲ့ယောဂါတွေကို MLM သမားတွေကသူတို့ဈေးတောင်းရင်ပျောက်တဲ့လေသူတို့ကအစကတော့မြို့ကြီးတွေမှာပဲလိန်ကြတာပါနောက်ပိုင်းမြို့မှာလှုပ်ရှားလို့မရတော့နယ်ဘက်ကိုဆင်းကုန်ကြတယ်အရင်ဆုံးဖုန်းကြောင်းသွားတယ်ဖုန်းကြီးကိုစီးအောင်မယ်ပြီးရင်ဖုန်းကြီးကိုပါမှန်မှဝင်ခိုင်းလိုက်သေးတယ်ရွာဒီမှာကလည်းဖုန်းကြီးစကားဆိုယုံကြတော့ဆေးတွေဓာတ်စာတွေရွာထဲမှာအလှလို့တို့လိုနဲ့မန်မာဝင်ခိုင်းရောလူတွေကလည်းအာနာရာရဲ့ကို့ဖုန်းကြီးဖြစ်တာရဲ့ကြောင့်မန်မာဝင်ပြီးရင်တော့တရွာလုံးအလင်ခံရပါလိမ့်ရောနောက်ဆုံးမှာဘသူကြီးပွားသွားလာလဲဆိုတော့နိုင်ငံသားတွေပါပဲအဲ့နိုင်ငံသားတွေကရာသမြပစံအကုန်ယူသွားတော့တိုင်းပြည်ရာပစံတွေလက်ကားထွက်တယ်တိုင်းပြည်လည်းနစ်နာတယ်ပြီးတော့ဒီလုပ်ငန်းတွေကအခွန်လဲကောင်းကောင်းဆောင်တာမဟုတ်ဘူးပစ္စည်းတိတိကျကျမပြပန်လက်သိထိုးရောင်းတာဆိုတော့အခွန်ကလည်းလိုက်လို့မရဘူးဒီတော့တိုင်းပြည်အတွက်ဘာမှအကျိုးမရှိဘူးဒါကြောင့်မလို့အရင် NLD အစိုးရလက်ထံမှာဥပဒေထုတ်ပြီးတော့ပိတ်ပင်ခဲ့တာအဲ့တော့ multi level marketing သမားတွေလှုပ်ရှားလို့မရတော့ဘူးပေါ့လေဒါပေမဲ့အခုလက်ထံမှာတော့အဲ့ဒါတွေပြန်ပြီးခေါင်းထောင်လာပြန်ပြီအခုဆိုပစ္စည်းတော်မရောင်းတော့ online ပေါ်မှာငွေထည့်လိုက်ရုံပဲဘာလုပ်ငန်းမှလည်းမယ်မယ်ရရမှပြပန်ဒေါ်လာ100ရင်းတစ်လောက်ဒေါ်လာ40အမြက်ပေးမယ်ဒေါ်လာ20အမြက်ပေးမယ်ဆိုတာကလည်းရှိသေးတယ်ပြီးရင်လူဆွဲရမယ်အဲ့နောက်ဝင်လာတဲ့လူရဲ့ပတ်စံနဲ့နဲ့ကိုရှေ့လူကိုပေးမယ်ပေးတာကလည်းအပြင်မှာပေးတာမဟုတ်ပါဘူး online ပေါ်ကသူတို့ဖန်တီးထားတဲ့ account ထဲမှာပဲပေးနေတာကိုထည့်ရတာတော့တကယ်ပစံပဲ online ပေါ်ကဆယ်လီတွေနံပါတ်ကြီးတွေကိုပါဆွဲပြီးလောက်တာဆိုတော့လူတွေကလည်းယုံပြီးထည့်ကြတာပေါ့လေပြီးလဲပြီးရောအိုက်ကောင်တွေကပျောက်သွားရောဘယ်လိုက်လို့လိုက်ရမှန်းလည်းမသိဘူးကိုဆွဲတဲ့လူတွေကလည်းအလင်ခံလိုက်ရတာဆိုတော့ဘယ်မှာတိုင်လို့တိုင်ရမှန်းလည်းမသိအဲ့ဒါတွေလုံနေတာနိုင်ငံသားတွေကများပါတယ်ခံလိုက်ရရင်တော့မြန်မာတွေကြီးပဲအဲ့တော့မပြောချင်မှပြောရရင်တော့သူများလိန်တာတော့ခံမနေပါနဲ့ကိုတိုင်းသာလိန်နိုင်အောင်လုပ်ကြပါဒါပေမဲ့လူတွေကလည်းခက်ပါတယ်သူများကိုလိန်မလားဆိုမလိန်ချင်ဘူးကိုတိုင်းသာအလင်ခံပလိုက်ချင်တာဒီတော့ဆိုပြေကုမ္ပဏီထောင်မယ်အလင်ခံရင်ဆိုပြေစီလာခဲ့ကြပါဆိုပြေစီမှာဒေါ်လာ100ရင်းတစ်လောက်ဒေါ်လာ50အမြတ်ပြန်ပေးမယ်ဒါပေမဲ့နောက်ထပ်လူ2ယောက်တော့ထက်ရှာပေးရမှာပေါ့လေနောက်ထပ်လူတွေကိုလည်းတစ်လောက်ဒေါ်လာ50အမြတ်ပြန်ပေးအောင်မှာပဲတကယ်တော့ကိုစိုက်ရတာမှမဟုတ်တာသူတို့ပစံနဲ့သူတို့ကိုပြန်ပေးနေတာပဲသူတို့စီကမန်ဘာတွေထက်မလာတဲ့အခါမှာတော့ဆိုပြေလည်းငွေတို့ပိုက်ပြီးပြေးရုံပဲလေပြီးရင်နောက်မှနံပါတ်တစ်ခုနဲ့ထပ်ပြီးလှုပ်ရှားမှာပေါ့